ကျွန်တော်ကတော့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့ကျွန်တော်ရဲ့ဒီနေ့ကနေ့က စီးတင်ဆက်ထားပါတယ်ရှင်အမေရိကန်မျိုးသမီးတွေကိုတော်တော်အထွန်းမှာနိုင်ငံအုပ်ချုပ်ရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာပါဝင်လှုပ်ရှားနေတာတွေ့နိုင်ပေမဲ့လို့လူငယ်တဲ့နှစ်တရာအခုလိုအချိန်တုန်းကတော့အမျိုးသမီးတွေဟာမဲပေးခွင့်တောင်မရခဲ့ကြပါဘူး။19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းကာလတွေမှာအမျိုးသမီးတွေဟာသူတို့အပေါ်အထင်သေးလောင်ပြောင်မှုတွေဖြစ်နေမှုတွေကိုကျွမ်းလန်ပြီးအမျိုးသားတွေနဲ့တန်းတူမဲပေးခွင့်ရဖို့အတွက်ခက်ခဲကြမ်းတမ်းတဲ့ကြီးရှည်ကြီးကိုဖြတ်တန်းခဲ့ကြတာဖြစ်ပါတယ်။ဒီလိုတစ်ချိန်ကအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေသူတို့ရဲ့စီးလုံးညီညွတ်မှုအင်အားနဲ့တိုင်းပြည်မှာအပြောင်းအလဲတွေဖြစ်လာအောင်လှုပ်ဆောင်ခဲ့တာကိုတော့2016ခုနှစ်ကဒီမိုကရက်တစ်ပါတီရဲ့တမန်တော်အဖြစ်ရှင်ပြိုင်ခဲ့တဲ့သူလည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကဒီလ19ရက်နေ့တုန်းကပဲဒီဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမိန့်ခွန်းမှာထောက်ပြပြောဆိုသွားပါတယ်
100 years ago yesterday the 19th amendment to the constitution was ratified.
မနေ့ကအခုလိုအချိန်လူငယ်ရဲ့နှစ်တရာတော့က19ချိန်မြောက်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပြင်ဆင်ဖို့အတည်ပြုနိုင်ခဲ့ပါတယ်။အမျိုးသမီးတွေဟာခြေတက်ပွဲတွေ၊ဆနပြပွဲတွေနဲ့အချင်းချခံရတဲ့အခြေအနေတွေကိုရင်ဆိုင်ပြီးပိုပြီးစုစည်းညီညွတ်တဲ့အခြေအနေတစ်ခုရလာဖို့အတွက်ဆယ်စုနှစ်ခုနှစ်စုရုန်းကန်လှုပ်ရှားခဲ့ကြရတာဖြစ်တယ်လို့ Mrs. Clinton ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေလုံးတိုင်းတာနဲ့အမျိုးသမီးရေလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာမှအရှိန်မြင့်လာခဲ့တာပါ။အမျိုးသမီးကောင်းဆောင်တွေဦးဆောင်ပြီးနယူးယောက်ပြည်နယ်စီနီကာဖော့စ်မြို့မှာပထမဆုံးအချိန်အမျိုးသမီးအခွင့်အရေးညီလာခံကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့တာပါ။ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိလူသားအလုံးမှာတန်းတူခွင့်ရရှိတဲ့စရာကိုချောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiments အခွင့်အရေးကြေညာစာတမ်းတစ်စောင်ကိုအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်နေကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်းတဲ့ရေးသားပြောဆိုရာတွေဖိနှိပ်ကြတွေရှိခဲ့ပေမဲ့လို့လည်းအမျိုးသမီးကောင်းဆောင်တွေကတော့သူရဲ့လှုပ်ရှားမှုတွေကိုနားမစုပ်ခဲ့ကြပါဘူး။ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်တန်းပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်ခွင့်ရေးကိုရခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံမှာတရားဝင်သတ်မှတ်ပြချမ်းပေးဖို့အစိုးရချုပ်ကိုကွန်ဂရက်လွှတ်တော်မှာ1898ခုနှစ်ကစတင်တင်သွင်းခဲ့ပြီး1918ခုနှစ်ကိုရောက်မှအားလွှတ်တော်မှာပထမဆုံးအကြိမ်အတည်ပြုခဲ့ပြီးအဲ့ဒီနောက်အထက်လွှတ်တော်မှာအတည်ပြုဖို့အတွက်ကိုနောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်စွန်လ4ရက်နေ့မှာမအမျိုးသမီးတွေအတွက်မဲပေးခွင့်ကိုအချက်လွှတ်တော်ကအတည်ပြုခဲ့ရပါဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်စ်လ18ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းကြားရနိုင်ခဲ့တာဖြစ်ပါတယ်ဒီလိုသမာဝင်ခွင့်ရေးတရက်ရလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ဒီကနေ့အမေရိကန်လွှတ်တော်အတွင်းကထင်ရှားတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
် Women earned, worked for, marched, fought, starved, worked, starved, sacrificed everything.
သမားနိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွတ်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစားလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ။
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားတရက်ကိုပြီးခဲ့တဲ့2019ခုနှစ်မေလ20ရက်နေ့ကအောက်လွှတ်တော်မှာကျင်းပခြင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောခဲ့တာပါ အမျိုးသမီးတွေအတွက်အခွင့်အရေးနဲ့ခွင့်လန်းတွေဟာလွန်ခဲ့တဲ့နှစ်တရာကနေနှိုင်းစာရင်အများကြီးကွာခြားပြောင်းလဲလာခဲ့ပေမဲ့လို့ယာနုံးကြီးတန်းလူညီများမှုရဖို့ကတော့ဆက်လက်တိုက်ပွဲဝင်ရအောင်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ဟဝိုင်းပြည်နယ်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနကပေါင်းပေါက်ကလည်းဖြစ်အမေရိကန်စစ်မှုထမ်းဟောင်းတယောက်လည်းဖြစ်တဲ့ဒေါ်မီနီဝင်းဘတ်ကပြောပါတယ်
အမျိုးသမီးတော့ပါဝင်တော့ပါဝင်လာပြီဒါပေမဲ့အခုအချိန်မှာခေါင်းဆောင်နေရာမှာအမျိုးသမီးတော်တော်နည်းနည်းပဲရှိသေးတယ်အခုဆိုလို့ရှိရင် US ရဲ့ကျောင်းတွေပါပေါ့နော်ဒီ University တွေ College တွေမှာအမျိုးသမီးတွေကဘွဲ့ရတာပုံများတယ်အမျိုးသားတွေဒါပေမဲ့အလုပ်ထဲမှာကြီးလိုက်လို့ရှိလို့ရှိရင်အောက်ချီမှာတော့အများကြီးရှိတယ်ဒါပေမဲ့အပေါ်တရားဝါလို့လို့ရှိရင်နည်းသွားအောင်ဆိုအခုဆိုလို့ရှိရင် US ပေါ့နော် American company တွေမှာဆိုလို့ရှိရင်900ခိုင်နှုန်းလောက်ပဲအမျိုးသမီး CEO တွေရှိတတ်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအညီမျှမရှိသေးဘူး။နောက်ပြီးတော့လဲလာဇာဆိုလို့ရှိရင်လည်းအမျိုးသမီးရတဲ့လာဇာကနဲ့အမျိုးသားရတဲ့လာဇာနဲ့ကွာနေသေးတယ်။အမျိုးသမီးက200ခိုင်နှုန်းလောက်ချင်းနည်းနေသေးတယ်။ဆိုတော့အဲ့ဒီဥစ္စာမညီမျှမမျှတာတွေအများကြီးရှိနေသေးတယ်ဆိုတော့လေအမျိုးသမီးတွေ American အမျိုးသမီးတွေအတွက်ကအများကြီးချိကြရအောင်မယ်။ဂျန်သူညီညာမှုရဖို့အတွက်သူတို့အများကြီးကြိုးစားရအောင်မယ်။အနှစ်တရာနဲ့စာလိုက်လို့ရှင်တော့အများကြီးတိုးတက်တာရှိပါတယ်။ဒါပေမဲ့လည်းတရာရာခိုင်နှုန်းလောက်ပေါ့နော်မရသေးဘူး။အခုဆို80ရာခိုင်နှုန်းလောက်တော့တော်တော်များများတိုးတက်လာပြီလို့ပြောလို့ရတယ်။ဒါပေမဲ့လည်းဒီနိုင်ငံပို့တိုးတက်ဖို့အတွက်ပို့အောင်မြင်ဖို့အတွက်ပို့ပြော့ခိုင်မာဖို့အတွက်ပေါ့နော်။ဒါအမျိုးသမီးတွေအနည်းဆုံး80ရာခိုင်နှုန်းဒီထဲမှာပါလာလို့ရှိလို့ရှင်အမေရိကပေါ့နော်ပို့ပြီးတော့တိုးတက်မယ်ပို့လုံခြုံမယ်ပို့ပြီးတော့တည်ငြိမ်မယ်လို့ထင်ပါတယ
်အလားတူမြန်မာနိုင်ငံမှာလည်းလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတန်းပြီးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးပါဝင်လာမယ်ဆိုရင်တန်းပြီးရေရှည်ဖွံ့ဖြိုးရေးအတွက်အများကြီးထောက်ဖို့ဖြစ်နိုင်တယ်လို့ဒေါ်မီနီဝင်းဘတ်ကပြောပါတယ
်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တွေလိုက်ပြီးတော့လေ့လာထားတာပေါ့နော်ပြောရအနည်းဆုံးအမျိုးသမီးတွေ30ရာခိုင်နှုန်းအနည်းဆုံးပေါ့နော်50ရာခိုင်နှုန်းဆိုပိုကောင်းတာပေါ့အနည်းဆုံး30ရာခိုင်နှုန်းပါလာလို့ရှိရင်တဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဟာတဲ့ပို့ပြီးတော့အောင်မြင်တယ်တဲ့အနည်းဆုံး20ရာခိုင်နှုန်းပို့ပြီးတော့အောင်မြင်နိုင်တယ်လို့သူတို့ပညာရှင်တွေကတွေးထားတယ်ဆိုတော့ဒီနိုင်ငံမှာအခုဆိုလို့ရှိရင်ပို့ပြီးတော့ငြိမ်းချမ်းရေးနဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အောင်မြင်ခြင်းတယ်ဆိုလို့ရှိရင်အမျိုးသမီးကိုပို့ပြီးတော့ထည့်လိုက်လို့ရှိလို့ရှိရင်ပို့အောင်မြင်မယ်လို့ကျမရယ်နောက်ပြီးတော့လဲမြန်မာရဲ့သမိုင်းကိုပြန်ကြည့်လိုက်လို့ရှိရင်နော်ဒီကလိုနီယိုပြန်ပြီးတော့တော်လှန်တဲ့ဥစ္စာအမျိုးသမီးတွေအများကြီးပါတယ်လीအမျိုးသမီးတွေပါတော့မှဒီလွတ်လပ်ရေးကိုပို့ပြီးတော့အောင်မြင်အောင်လုပ်နိုင်တယ်လို့မြန်မာရဲ့သမိုင်းမှာပြန်ကြည့်လိုက်လို့ရှိရင်လည်းတွေ့ရတယ်ဆိုတော့ဒီနေ့မှာဒီနေ့မှာဘာမှလွတ်လပ်ရေးတော့လုပ်ဆရာမလို့ဒါပေမဲ့လဲမြန်မာနိုင်ငံကိုပို့ပြီးတော့တိုးတက်အောင်ပို့ပြီးတော့ငြိမ်းချမ်းအောင်လုပ်ဖို့အတွက်အမျိုးသမီးတွေပါလာလေလေပို့ပြီးတော့ဒီဥစ္စာအောင်မြင်နိုင်တယ်လို့အတိအကျမှာ
တကယ်တော့မျိုးသမီးတွေဟာအရေးချင်းမရှိလို့မဟုတ်ပါဘူးသူတို့ရဲ့အရေးအသွေးတွေကျွမ်းကျင်ပညာတွေကိုအသုံးချခွင့်အပြည့်အဝမရတဲ့အခါသူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်တိုင်းပြည်အတွက်ပါဆုံးရှုံးမှုတွေဖြစ်လာစေတယ်လို့လည်းပေါမော့ကဒေါ်မီနီဝင်းဘတ်ကထောက်ပြပါတယ
်တကယ်ဘာလုံးမှကြီးလိုက်လို့ရှင်တော်တော်များများအမျိုးသမီးတွေပါလာလို့ရှိလို့ရှင်အောင်မြင်တာတွေများလာတယ်ဒါကြောင့်မို့လို့လေ UN မှာလည်းအများအားပြောတယ်အမျိုးသမီးတွေပို့ပြီးတော့ပါလာလို့ရှင်အမျိုးသမီးတွေကိုပါဝင်နိုင်အောင်လုပ်ပေးတဲ့နိုင်ငံနေဆိုလို့ရှိရင်ပို့ပြီးတော့တိုးတက်တယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကမလုံနိုင်တာမဟုတ်ဘူး။သူတို့တွေကိုလူအဖွဲ့စီကနေရာပေးမခံရဘူး။ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင် University တွေ College တွေမှာကြည့်လိုက်ရင်အမျိုးသမီးတွေကပို့ပြီးတော့တောင်မှဘွဲ့ရှိတယ်။ဒါပေမဲ့တကယ်၍အလုပ်ငန်းထဲကိုဝင်သွားတဲ့အခါမှာသူတို့မှနေရာမရဘူး။နေရာမရတဲ့အခါကျတော့သူတို့လည်းဆုံးရှုံးတယ်။နောက်ပြီးတော့ပြည်သူလူထုလည်းဆုံးရှုံးတယ်။ဘာလို့လဲဆိုတော့သူတို့မှာရှိနေတဲ့ပညာတွေသူတို့ရဲ့စွမ်းရည်တွေအဲ့ဒီဥစ္စာကိုသူတို့လုပ်နေတဲ့အဖွဲ့အစည်းဖြစ်ဖြစ်နိုင်ငံတော်ဖြစ်ဖြစ်အဲ့ဒီဥစ္စာမတုံးလိုက်ရတဲ့အခါကျတော့မျိုးအလကားဖြစ်သွားတယ်ဖြစ်သွားပြီးတော့အဖွဲ့အစည်းတွေနိုင်ငံတွေကမတိုးတက်လာဘူးဒီဥစ္စာဆုံးရှုံးသွားတယ်ပေါ့နော်သူတို့ဒီအင်အားတွေဆုံးရှုံးသွားတယ်အဲ့ဒါကြောင့်မလို့အမျိုးသမီးကိုနိုင်လဲကိုယ့်ဘာကိုမဖယ်ထားနဲ့နောက်ပြီးတော့သူများတွေဖယ်လိုက်လို့ရှင်တယ်မခံနဲ့လို့အန်တီကပြောချင်တာပေါ့အဲ့ကြဘာလို့လဲဆိုတော့ဒီမှာ US မှာဒီအမျိုးသမီးတွေလှုပ်လာတာသူတို့အကယ်၍ဒီလိုမလှုပ်ဘူးဆိုလို့ရှင်ဒီနေ့အန်တီတို့လည်းမဲပေးခွင့်ရှိမှာမဟုတ်သေးဘူ
းအမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းနဲ့လုံနိုင်စွမ်းအားတွေကိုရှော့မတွက်ပဲကိုယ့်ရဲ့ရွာလူမှုပတ်ဝန်းကျင်က ကိုယ့်ရဲ့တိုင်းပြည်ကျိုးတဲ့ပြောင်းလဲမှုတွေအတွက်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုတာကိုတော့အမေရိကန်အမျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်တည်ပြနေတယ်ဆိုတာသင်ပြရင်လည်းဒီသတင်းထံအမျိုးသမီးကဏ္ဍကိုဒီမှာလည်းရနာခွင့်ပြုပါရှင်။ဒီမှာသင်ပြပါရှင်။